ကျမတော်မူပါစဒူတော်မောင်ကြီးဒီတစ်ပတ်ငါမင်းကိုရင်ဖွင့်နေတဲ့အကြောင်းအရာကတော့ငါတို့နိုင်ငံမှာနှစ်ပေါင်းများစွာအယိုးဆွဲနေခဲ့တဲ့လက်ပေးလက်ယူကိစ္စပါပဲဒူတော်မောင်ရဲ့ပြီးခဲ့တဲ့ရက်ကအဖရန်ကုန်မြို့တဲကိုနေကအမျိုးတွေအတွက်ပစ္စည်းလူကြုံပေးစရာရှိလို့ဘတ်စကားနဲ့သွားခဲ့တယ်ဘတ်စကားစီလာတော့သူ့နာလမ်းဆောင်အကျော်ကလေးမှာစပယ်ယာကလာပြန်ပြီးဒီဓမြတွေလို့ထောက်អော်လိုက်တဲ့အတွက်အဖလည်းကြောက်လန့်တကြားဖြစ်သွားမိတယ်ကွဘယ်နဲ့ကွလူစီကားရရန်ကုန်မြို့လေကောင်ကြီးမှာမှဓမြတိုက်ရတယ်လို့ဆိုပြီးပရင်းပေါက်ကနေကောင်းထုတ်ကြည့်တော့ရန်ကုန်တိုင်းဒေသရင်းစည်းကမ်းထိန်းသိမ်းရေးအဖွဲ့ဆိုင်းဘုတ်တက်ထားတဲ့ကားစည်းစည်းနဲ့လူတချို့ကိုတွေ့ရတဲ့ကွအဲ့ဒီလူတွေရှေ့စပယ်ယာလေးကခုံဆင်းသွားပြီး900ရန်တစ်ရွက်ကိုအသာလေးလိတ်ပြီးပေးလိုက်တယ်ပြီးတော့ကားပေါ်ပြန်တက်လာပြီးစပယ်ယာလေးပြောလိုက်တာကကတော့ဘာရဲ့ဒူတော်မောင်ရဲ့ကားလမ်းတွေပိတ်လို့လုတ်ကင်ဆားရတာအဆင်မပြေတဲ့အကြားတယ်အဲ့ဒီသူဖုံးစားတွေကတမောက်တဲ့အဲ့ဒီနေညမှာပဲတခါအဘတဲနေတဲ့အိမ်ကအိမ်ရှင်အဲ့ဆင်းတိုင်မယ်ဆိုတာနဲ့ရက်ွက်ရုံကိုအဘလည်းအဖော်လိုက်သွားခဲ့မိတယ်။အဆင်းတိုင်ပြီလို့ပြန်ထွက်မှာရက်ွက်လူကြီးကသူ့ရှေ့ပတ်စံတွေထည့်ထားတဲ့ချင်းကိုမျက်စပြပြပြီးအလှငွေတဲ့။ငါတော့တကယ်အံ့ဩမိတာပါပဲတူတော်မောင်ရဲ့။နောက်အစိုးရသည်တက်တော့မဲ့အခုလိုလပိုင်းရက်ပိုင်းဂျာကာလာလေးမှတော့မရှောင်နိုင်မတိန်နိုင်လှုပ်ရှားနေကြတော့မှာပဲလား။ဒီလက်ပေးလက်ယူကိစ္စဟာကြောက်စရာကောင်းလောက်အောင်ဝန်ထမ်းတွေထဲမှာအမြင့်တွင်နေတော့မှာပဲလား။အေးလေဒါဟာအဆန်းတော့မဟုတ်တော့ပါဘူး။နှစ်ပေါင်းများစွာကြာအောင်အယိုးဆွဲနေတဲ့ကိစ္စပဲလေ။အနာရှင်တွေတိန်းကိုဂရေချီပြီးလက်စားနေတာထက်စာရင်တော့ဒါဟာအယိုးအညံ့အောင်မှမရှိပါဘူးကွယ်နောက်တစ်ခုကငါတို့ပြည်သူတွေဟာအောက်ခြေဝန်ထမ်းတွေနှစ်ပဲတပြားလက်ယူတာကိုတော့မျက်မြင်ကိုတွေ့ကြုံနေရတာကြောင့်သူတို့ကိုအပြစ်ကျူးလွန်သူတွေမတမာသူတွေလို့ပဲမြင်တတ်ကြတယ်ဌာနဆိုင်ရာကယာရူးကြီးကြီးအရာရှိတွေအနာရှင်တွေကြတော့သူတို့နဲ့ဒိုက်ရိုက်အထိတွေ့အဆက်ဆံမရှိတာကြောင့်ဒီနှစ်ပဲတပြားလက်ယူတဲ့သူတွေကိုပဲအထင်မြင်သေးဖို့အခွင့်အရေးမရကြရှာဘူးအောက်ခြေဝန်ထမ်းတွေကိုသူဖုံးစားလို့ဆဲဆူမြည်တမ်းပြီးလက်ပေးနေချိန်မှာအာနာရှင်တွေကိုတော့တိန်ထောင်ချီတောင်းချီလက်ငွေရယူဖို့ခရိုနီတွေကမျက်နှာချိုသွေးပေးနေကြတယ်လေအာနာရှင်အရာရှိကြီးတွေရဲ့ဘဝအကျိုးပေးကိုတော့အဘဖြင့်တအံ့တော်ဖြစ်မိတာပါပဲတူတော်မောင်ရဲ့လက်ပေးတာချင်းအတူတူပေးတဲ့သူကညိုညိုညင်ညင်ဆဲဆဲဆူဆူအထင်သေးအမြင်သေးပေးတာကိုခံနေရတဲ့အောက်ခြေဝန်ထမ်းတွေဘဝနဲ့အခွင့်အရေးသမားခရိုနီတွေကတောင်းတောင်းပန်ပန်ခခရရပေးနေကြရတဲ့အဖြစ်ကဝါချလိုက်လေချင်းလို့အဘလည်းတွေးမိပါတယ်ငါတူရဲ့စေယုံအပေါက်ဆောက်ကလေးကတယောက်200လောက်လက်ငွေယူတာကိုပြည်သူတွေကမျက်မြင်ကိုတွေ့ကြုံကြရပေမဲ့အာနာရှင်အရာရှိကြီးကိုခရိုနီတယောက်ကအိမ်ဆယ်လုံးလောက်စောက်ပြီးလက်ပေးတာကိုပေးတဲ့ခရိုနီတယောက်ပဲတီးခဲ့ရတာလေလီဘာကတ်အတွက်တက်တန်းတိုးဖို့ထောက်ခံစာကို A4 စက်ကူတထုပ်စာလောက်လက်ထိုးရတာပြည်သူတွေသိပေမဲ့တစ်ပါမေးရဖို့အတွက်အာနာရှင်အရာရှိတယောက်ကိုခရိုနီတယောက်ကညီဆယ်အိတ်ကလောက်ပေးရတာကိုတော့လူမမြင်လိုက်ဘူးမဟုတ်လားဒါကြောင့်လဲငါတို့လူကပအစင်းရဲဆုံးနိုင်ငံကကပအချမ်းသာဆုံးဗိုလ်ချုပ်တွေကိုငွေထုတ်ပေးနိုင်တာဟာအဆန်းတော့မဟုတ်ဘူးပေါ့ငါတူရဲ့ဗိုလ်ချုပ်သမီးတယောက်မင်္ဂလာဆောင်မှာခရိုနီတွေပေးခဲ့တဲ့ကားလက်ဖွဲ့ကဘလောက်တောင်အစည်းအဝေးများတယ်လဲဆိုတော့ကားတော်ကြီးပဲနှုတ်မဟုတ်ဘူးတပူးစာအပြည့်ရတဲ့ဗိုလ်ချုပ်သားတယောက်ရဲ့မင်္ဂလာဆောင်မှာလဲလက်ဖွဲ့ပစ္စည်းနဲ့ငွေသားတွေခဏထားအကွက်ကွင်းကောင်းနဲ့ညီနေရာကိုပဲဧက20လောက်ရတဲ့ကဲဘက်ကလောက်တောင်ငါတို့စီမှာဗိုလ်ချုပ်တွေကုသခံထူးတယ်လဲဆိုတာကဘာမာရောင်ဒီလိုကန်တူးရှင်မျိုးမရှိသေးဘူးမဟုတ်လားသူတို့မှာဆွေ90မျိုး90စားမကုန်တောက်မကုန်အောင်စီးတိမ်ဥစ္စာပစ္စည်းတွေနဲ့မြေဧကတွေရှံပယ်ဖြစ်နေချိန်မှာနှစ်ပေါင်း40လောက်နိုင်ငံတော်ဝင်ထမ်းဆောင်လာတဲ့အောက်ခြေဝန်ထမ်းတယောက်တည်းပင်ဆင်ယူတဲ့အချိန်ကလေးတဲထိုးနေဖို့မြေခွက်ကလေးတစ်ခွက်တောင်မပိုင်ဆိုင်ခဲ့ဘူးမဟုတ်လားဒါကြောင့်တလောကပင်ဆင်စားတွေအတွက်မြေခွက်ချပေးမယ်ဆိုလို့ငါတို့မှာဝန်တာလုံးစုကြပြီးအပြေးလွှာရှောက်လာကလေးတွေတင်ကြရတာပြီးတော့မှကောလဟာလာဆိုပြီးရိုက်ချလိုက်တာလေငါတို့မှာတုံတုံရင်ရင်ချိချိနဲ့နဲ့နေဘူးဆက်ခါအပင်မန်းခံပြီးရှောက်လာလေးတွေတွားတင်လိုက်ကြရတယ်အစတည်းကဒီတင်းမမှန်ကန်မှုဆိုရင်ဒီလောက်အုံအုံကြက်ကြက်ရှောက်လာတွေလာတင်ကြတဲ့ကတက်ဆိုင်ရာဌာနကသတင်းထုတ်ပြန်ပေးရမှာလေဒါကဘာကြောင့်မငင်းမဲရှောက်လာတွေကိုအကြက်အကြကြီးလက်ခံနေကြရတာလဲငါတို့လူပင်စင်စားတက်ကြီးရွယ်ဦးတွေကိုမလေးမစားအနိုင်ကျင့်နှင်းစဲတာလို့ငါတို့ပြောကျင်တာပါပဲငါတို့ရဲ့နှစ်ပဲတပြားပင်စင်လစားကလေးတွေထဲကရှောက်လာဖို့ကိုလိန်ညာယူတာပဲလို့ငါတို့အမြင်နဲ့တူတော်မောင်ကြီးအင်းလေဝရှိသမျှတော့လေစင်းခံကြရအောင်ပါပေါ့ဒါပေမဲ့ငါတို့အတွက်ရောင်နေကလေးတန်းလာတာကိုတော့အဘအနဲ့ရလိုက်မိတယ်ကွယ်နောင်ဆိုးရတက်လာရင်ငါတို့ကိုဒီလိုမလေးမစားအနိုင်ကျင့်စော်ကားတာမျိုးမကြုံရနိုင်တော့ပါဘူးအဲ့ဒီအတွက်ပဲအားခဲပြီးငါတို့တက်ဆက်ကြရအောင်ပါပဲကဲဒီတစ်ပတ်တော့ဒီလောက်ပဲငါတူရေမင်းလဲအားရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစားတော့မင်းရဲ့အဘစန်နီဦး